မင်္ဂလာညနေခင်းပါခင်ဗျာ American ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဩဂတ်လ23ရက်ကြာသပတေးနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်အသံလွှင့်ပေးနေပါတယ်ခင်ဗျာဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဟုပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ American သမ္မတရွေးကောက်ပွဲကာလမှာကိုပိုင်ရှင့်နဲ့ Michael Cohen ကတဆင့်အမျိုးသမီးနှုတ်ကိုနှုတ်ပိတ်ခငွေပေးခဲ့တာမဲဆော်ဘွယ်ရန်ပုံငွေတွေကမဟုတ်တဲ့အကြောင်းသမ္မတ Donald Trump ကပြောလိုက်ပါတယ်။ပြည်သူနိုင်ငံပါရီမြို့တော်စင်ကြေပုံးရက်မှာဒီနေ့ဓာတ်နဲ့တက်ခတ်မှုဖြစ်ရာကလူနှုတ်ဦးတည်ဆုံးပြီးတူဦးပြင်းထန်ထန်ရသွားပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တန်ကြီးထိုင်းနဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံကိုအသစ်ထိုက်ရောက်လာနေရတဲ့ပတ်သက်ပြီး
Families are still arriving from Myanmar into Bangladesh seeking safety, seeking protection. That sends a signal to many refugees.
UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရ Carolyn Glock ပြောတာဖြစ်ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့မကြခင်မှာနားဆင်ရမှာပါ။ဒါ့အပြင်ရခိုင်မြောက်ပိုင်းပြည်ပခါတနစ်ပြည်လာနေပြီဖြစ်ပေမဲ့လည်းပြည်နယ်တွင်းမှာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေသေးတဲ့အကြောင်းနောက်နိုင်ငံတကာသတင်းတပုတ်မှာတော့တင်းမာနေတဲ့ American နဲ့တူရကီနိုင်ငံဆက်ဆံရေးအလားအလာဘယ်လိုရှိလာနိုင်လဲဆိုတဲ့အကြောင်းတွေကိုဒီညနေခင်းမှာတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုတော့ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတရွေးကောက်ပွဲတွေမှာကျင်းပခင်ရပိုင်းလို2016ခုနှစ်ထဲမှာကိုပိုင်ရှင့်နဲ့တူဖြစ်တဲ့ Michael Cohen ကတဆင့်နှုတ်ပိတ်ခငွေပေးခဲ့တာဟာသူ့ကိုပိုင်ပတ်ဆက်နဲ့ပေးခဲ့တာဖြစ်ပြီးမဲဆော်ဘွယ်ရန်ပုံငွေတွေကတုံးဆွဲတာမဟုတ်ကြောင်းသမ္မတ Donald Trump ကပြောလိုက်ပါတယ်။ဒါပေမဲ့လည်းအဲ့ဒီချိန်တုန်းကငွေပေးတဲ့ကိစ္စကိုမသိရှိခဲ့ကြောင်းနဲ့နောက်ပိုင်းကျမှသိလာခဲ့တာဖြစ်တဲ့ကြောင်း Fox News သတင်းဌာနကပြောဆိုလိုက်တာပါ။မနေ့ကထုတ်လွှင့်ခဲ့တဲ့တွစ်ဆုံမင်းမြန်ကမှာတော့သမ္မတနဲ့ညီဆွေမှုကြောင့်ပြောဆိုထားတဲ့အမျိုးသမီးနှစ်ယောက်ကိုပေးခဲ့တဲ့ငွေတွေဟာမဲဆော်ဘွယ်ရန်ပုံငွေတွေကမဟုတ်ကြောင်းလည်းသမ္မတ Trump ကပြောပါတယ်။ရှင်နေကိုရင်ကတော့ရွေးကောက်ပွဲမှာ Trump ရဲ့ဩဇာရှိဝင်မထိခိုက်အောင်ရည်ရွယ်ချက်နဲ့သမ္မတလောက်ရဲ့ညွှန်ကြားချက်အရအမျိုးသမီးနှစ်ဦးကိုငွေပေးခဲ့တာဖြစ်တဲ့အကြောင်းအင်္ဂါနေ့ကနယူးယောက်မြို့တရားခွင်မှာပြည်သူ့တရားစီရင်ရှင်မောက်ထွက်ဆိုထားတာပါ Trump နဲ့တချိန်လုံးကညီဆွမှုတယ်လို့ဆိုတဲ့အမျိုးသမီးတွေကိုနှုတ်ပိတ်ဖို့ကြိုးပမ်းတဲ့အနေနဲ့ငွေပေးဖို့ရှင့်နေကိုရင်ကို Republican Party ရဲ့သမ္မတလောင်းဖြစ်သူ Trump ရဲ့အင်ချင်ပြေလုပ်ငန်းကနေဒေါ်လာ42,000ပေးခဲ့တဲ့အကြောင်းလည်းတရားရုံးမှုတွေမှာဖော်ပြထားပါတယ်မနေ့ကသတင်းစာရှင်းလင်းပွဲတွင်းမှာသတင်းတော်တွေရဲ့ပြင်းထန်တဲ့မိကုံးတွေနဲ့ရင်ဆိုင်ခဲ့ရတဲ့အင်ပြေတော်ပြောခွင့်ရ Sarah Huckabee Sanders ကတော့ငွေပေးတဲ့ကိစ္စကိုမသိကြောင်းအစိုးရမှသမ္မတကလိမ်လည်ပြောဆိုခဲ့တယ်လို့ဆိုနေကြတဲ့ဆွဆွဲချက်တွေဟာအချိန်မြင့်မရှိကြောင်းနဲ့သမ္မတအနေနဲ့အမှားယွင်းလုပ်ခဲ့တာမရှိကြောင်းတုံ့ပြန်ခဲ့တာပါကိုရင်ရဲ့အကျိုးဆောင်ရှင်နေ Lenny Davis ကတော့သူ့မှုစဉ်အနေနဲ့ရုရှားရေးအထူးစုံစမ်းစစ်ဆေးမှုတွေမှာပူပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့သမ္မတ Trump မမှန်မကန်ဆောင်ရွက်ခဲ့တဲ့တခြားလူရွက်တွေလည်းပါဝင်လာနိုင်တဲ့အကြောင်းမနေ့တုန်းကပဲမီဒီယာတွေကိုပြောဆိုထားပါတယ
် American ဘဟုထောက်လှမ်းရေးအေဂျင်စီ CIA အကြီးအကဲဟောင်း John Brennan ကိုလုံခြုံရေးအရာစိတ်ချရသူဆင်းကနေပဲဖြတ်တဲ့သမ္မတ Donald Trump ရဲ့ဆုံးဖြတ်ချက်ဟာဒီမိုကရေစီစနစ်နဲ့ဆန့်ကျင်ပြီးလက်ရှိကျင့်သုံးနေတဲ့ကျေပြန့်လာတဲ့အုပ်ချုပ်ရေးစနစ်အပေါ်ချင်းချောက်မှုတရက်လည်းဖြစ်တယ်လို့ CIA အကြီးအကဲဟောင်း Michael Hayden ကပြောဆိုလိုက်ပါတယ်။လူပုဂ္ဂိုလ်တဦးရဲ့လုံခြုံရေးစိတ်ချရမှုကိုပဲဖြတ်နိုင်တဲ့စံနှုန်းသတ်မှတ်ချက်73ခုနဲ့ညှိစွန်းနိုင်တဲ့လောက်ရမျိုး Brennan ဘက်ကလုတ်ခဲ့တာမရှိဘဲသူ့ရဲ့နိုင်ငံရေးဆိုင်ရာပြောဆိုချက်တွေကြောင့်သာသမ္မတ Trump ကအခုလိုဆုံးဖြတ်တာလို့လဲ CIA အကြီးအကဲဟောင်းက VOA ကိုပြောပါတယ်။ဒီအချက်က American သမ္မတအတွက်အစိုးရအနေနဲ့လက်သင့်မခံနိုင်စရာဖြစ်စေတယ်လို့လဲသူကပြောပါတယ်။သမ္မတရဲ့ဆောင်ရွက်ချက်တွေအပေါ် CIA အကြီးအကဲဟောင်း Brennan ကပြင်းပြင်းထန်ထန်ပွန့်ပွန့်လင်းလင်းဝေဖန်ခဲ့သူပါ။ဖင်လန်နိုင်ငံမှာပြီးခဲ့တဲ့လတုန်းကရုရှားသမ္မတ Vladimir Putin နဲ့အတူပူရဲသတင်းစာရှင်းလင်းပွဲမှာသမ္မတ Trump ရဲ့ပြောဆိုချက်တွေကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့ခိုင်နှိုင်းပြီး Brennan ကပြောဆိုခဲ့တာပါပြီးခဲ့တဲ့သတင်းပတ်တုန်းကသမ္မတ Trump ကသူ့ရဲ့ဝန်ထမ်းဟောင်း Omar Rosa Newman ကိုခွေးလို့ Twitter မှာပြောဆိုလိုက်တဲ့အပေါ်မှာလဲ CIA အကြီးအကဲဟောင်းကဒါဟာဆိုရင်တမတ်ကြမှုယဉ်ကျေးမှုနဲ့လူချင်းဝယ်ရဲ့အနေဆုံးအစ်စ်လောက်တောင်မဆောင်ထိန်နိုင်တဲ့အလွန်အံ့ဩစရာကောင်းတဲ့လောက်ရအဖြစ်ဝေဖန်တာပါအဲ့ဒီလိုပြောပြီးနောက်တနေ့မှာပဲ Brennan ကိုလုံခြုံရေးအရာစိတ်ချရသူဆင်းကနေသမ္မတ Trump ကပဲဖြတ်တာဖြစ်ပါတယ် Brennan ဟာအစိုးရထဲမှာသဘောထားကွဲပြားမှုတွေနဲ့မတိမငိမ့်ဖြစ်အောင်သွေးထိုးပေးနေတယ်ဆိုပြီးလဲသမ္မတ Trump ကပြောဆိုခဲ့ပြီးတခြားပုဂ္ဂိုလ်တချို့ကိုလည်းလုံခြုံရေးအရာစိတ်ချရသူဆင်းကနေပဲဖြတ်မယ်လို့ချင်းချောက်ခဲ့ပါတယ်ရှင်
အမေရိကန်နဲ့တရုတ်နိုင်ငံကြားပြန်လည်သွင်းကုန်ကိုတွန်းမြှင့်တဲ့အစီအစဉ်တွေကိုဒီနေ့မှပဲတရားဝင်ဆက်တင်လိုက်ပါပြီ။အမေရိကန်ဘက်ကတော့ဒေါ်လာ16ဘီလီယံတန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အခု25ရာခိုင်နှုန်းကောက်ခံမှုဒီလဆန်းမှပဲကြေညာထားတာပါ။ ဒီမတိုင်ခင်ဇူလာဇန်မိုင်းမှာတော့ကလည်းဒေါ်လာ34ဘီလီယံတန်ဖိုးရှိတဲ့တရုတ်သွင်းကုန်လေးပေါ်အခု25ရာခိုင်နှုန်းတိုးမြင့်ထားပါတယ်တရုတ်နိုင်ငံဘက်ကလည်းလက်တုံပြန်တဲ့အနေနဲ့အလားတူပမာဏအတိုင်းအခွန်တွေကိုတိုးမြင့်ခဲ့တာပါဒီကုသရန်ဝေဝင်ဌာနကတော့အမေရိကန်ရဲ့သွင်းကုန်ကိုတိုးမြင့်မှုဟာကမ္ဘာကုန်သွယ်ရေးဖွဲ့ WTO ရဲ့စီးမင်းတွေကိုချိုးဖောက်ရောက်ကြောင်းနဲ့ WTO ရဲ့ကုန်သွယ်အငင်းပွားမှုဆိုင်ရာစီးမင်းစည်းကမ်းတွေအရဥပဒေနဲ့ညီဖြစ်ရှင်းသွားမှာဖြစ်ကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဇွန်လကစလို့ပထမဆုံးအကြိမ်ဖြစ်ကုန်သွယ်ဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်လို့နိုင်ငံကုန်ကိုယ်စားလှယ်တွေဝါရှင်တန်မှာတွဲဆုံရတဲ့နှစ်ရက်ကြာဆွေးနွေးပွဲဒုတိယနေ့မှာပဲသွင်းကုန်ကိုတိုးမြင့်မှုအသစ်တွေစတင်အသက်ဝင်လာတာပါ။တမန်တော်ဒေါ်နယ်ထရန့်ကတော့နိုင်ငံကိုယ်စားရေးဆွေးနွေးပွဲတွေကနေများများဆဆမျှော်လင့်မထားတဲ့အကြောင်းရိုက်တာသတင်းဌာနနဲ့ဒီသတင်းပတ်ထည်မင်းမြန်ကမှပြောဆိုထားပါတယ်။တမန်တော်ဆွေးရတော့တရုတ်နိုင်ငံကနည်းပညာလုပ်ငန်းတွေကိုအစိုးရကအကြီးအကျယ်ဖန်ပိုးနေတဲ့အတွက်ရှင်ပြန်မှုတွေမှာမများမတဖြစ်နေတာတွေကိုပြောင်းလဲဖို့နဲ့အမေရိကန်ကုန်ပစ္စည်းတွေတရုတ်နိုင်ငံဈေးကွက်ထဲဝင်ဆက်နိုင်အောင်လမ်းပွင့်ပေးဖို့တောင်းဆိုထားတာပါ။
ဩစတြေးလျနိုင်ငံမှာတော့ဒီကနေ့ကြာသပတေးနေ့မှာနိုင်ငံရေးမပြေလည်မှုထပ်ဖြစ်လာပြီးအာဏာရ Liberal Party ကလွတ်တော်ကိုပါရပ်ဆိုင်းလိုက်ပါတယ်။ဩစတြေးလျဝန်ကြီးချုပ်မာကွန်ထမ်ဘူးအနေနဲ့သူ့အစိုးရအဖွဲ့တွင်ကအရေးပါတဲ့အဖွဲ့ဝင်တဦးရဲ့ထောက်ခံမှုကိုလက်လွတ်လိုက်ရပြီးတဲ့နောက်သူ့ရဲ့ပါတီခေါင်းဆောင်မှုအပေါ်ဒုတိယအကြိမ်စိန်ခေါ်မှုနဲ့ကြုံတွေ့နေရတာပါ။ Liberal Party ကလွတ်တော်အမှတ်အနည်းဆုံး43ဦးတို့လက်မှတ်ထိုးပြီးတင်ပြလာမယ်ဆိုရင်လာမယ့်တောက်ကြနေမှာပါတီစည်းဝေးပွဲလုပ်မယ်လို့ဝန်ကြီးချုပ်ကသတင်းတောက်တီကိုပြောပါတယ်။ဒါပေမဲ့လည်းဒုတိယအကြိမ်မဲခွဲရေးတောင်းဆိုလာမယ်ဆိုရင်တော့သူ့အနေနဲ့အမည်စင်းတင်သွင်းမှာမဟုတ်ဘူးလို့ပြောပါတယ်။ပြီးခဲ့တဲ့အင်ခါနေတုန်းကပါတီရင်းခေါင်းဆောင်မှုနဲ့ပတ်သက်ပြီးဝန်ကြီးချုပ်ထံဘိုးစိန်ခေါ်ခံခဲ့ရတာမှာတော့ထောက်ခံမဲ48မဲကန့်ကွက်မဲ35မဲနဲ့ပြည်ထရေးဝန်ကြီးဟောင်းပီတာဒတ်တန်ကိုအနိုင်ရခဲ့ပါတယ်။နိုင်ငံရဲ့ဖန်လွှင်တန်းခွေထုတ်လွှင့်မှုကိုကန့်သက်ထိန်းချုပ်ရေးဥပဒေပြုမဲ့အစီအစဉ်ကိုပါတီရင်းအမာခံ98တည်းရဲ့ဖိအားပေးမှုကြောင့်လက်လွတ်ခဲ့ရပြီးနောက်တနေ့မှာပဲဝန်ကြီးချုပ်ကမဲခွဲဖို့စီစဉ်ခဲ့တာပါပီတာဒတ်တန်နဲ့မဟာမိတ်တွေက Liberal ကိုလက်ရာရင်းလာအောင်ဆွဲဆောင်ဖို့ကြိုးစားတဲ့ဖိအားပေးတဲ့လောက်ရကိုအသုံးပြုတယ်ဆိုပြီးဝန်ကြီးချုပ်ကရှုတ်ချပါတယ်ဝန်ကြီးချုပ်ထံဘုံအနေနဲ့ပါတီဝင်အများစုရဲ့ထောက်ခံမှုမရတော့ဘူးဆိုတာကိုအသိပေးခဲ့ပြီးပါတီခေါင်းဆောင်မှုအပေါ်ဒုတိယအကြိမ်မဲခွဲရမယ်လို့ဝန်ကြီးနှစ်ဦးနဲ့အတူသူပြောခဲ့တယ်ဆိုပြီးလဲဗန္ဓာယီဝန်ကြီးကဒီကနေ့အစောပိုင်းမှာပဲကြေညာခဲ့ပါတယ်ရှင
် VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပြည်သူနိုင်ငံပါရီမြို့တော်စင်ကြေဘုံအရက်မှာဒီကနေ့ဓာတ်နဲ့တက်ခတ်မှုဖြစ်ရာကလူနှုတ်ဦးတည်ဆုံးပြီးတူးပြင်းထန်ထန်ရရသွားပါတယ်မြို့တော်နောက်ဘက်မှာရှိတဲ့ traffic အရက်မှာဖြစ်ပေါ်တဲ့တက်ခတ်မှုတွင်တက်ခတ်သူကိုတော့ရဲတွေကအသေးပြက်ကဖမ်းဆီးခဲ့ကြောင်းလဲဒေသခံအာဏာပိုင်တယောက်ကပြောပါတယ်IIS စစ်တူကြောင့်အစုကတော့တက်ခတ်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းအဖွဲ့ရဲ့အာခမတ်တင်းဌာနကနေကြေညာခဲ့တာပါ IIS အဖွဲ့ပေါ်စစ်စစ်နေတဲ့နိုင်ငံတွေကရဲသားတွေကိုတက်ခတ်ဖို့တိုက်တွန်းချက်အရတက်ခတ်ခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်ဒါမှလည်းတည်ဆုံသူနှုတ်ဟာတက်ခတ်သူရဲ့မိခင်နဲ့မောင်နှမမိသားစုဝင်တွေဖြစ်ကြောင်းလဲပြင်သစ်အစုကနေနီးစပ်သူအတိုင်းဝန်းကပြောဆိုထားတာပါချမ်းသာကြော်ဝါသူတွေပေါ်တဲ့ပါရီမြို့ရဲ့စင်ချေဘုံဒေသ traffic စီးရဲသားအရမှာတော့လူကြီး3000လောက်နေထိုင်နေပြီးဒါဇင်နဲ့ချီရဲ့ဒေသခံတွေကလည်းစီးရီးယားနိုင်ငံမှာတိုက်ခတ်နေတဲ့ IS အစိုးရတွေနဲ့ပူးပေါင်းမှုနိုင်ငံကနေပြင်သစ်နိုင်ငံကနေထွက်ခွာသွားကြတယ်လို့လည်းယူဆထားကြပါတယ်
။ American ပြည်အောင်စုကနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ Democratic Party ရဲ့နိုင်ငံလုံးဆိုင်ရာကော်မတီ DNC ကသူ့ရဲ့မဲဆန္ဒရှင်စီရင်ပြုစုထားတဲ့ကွန်ပျူတာအချက်အလက်ဘဏ်ကိုအင်တာနက်ကနေဖောက်ထွင်းယူဖို့ကြံစည်စ조사ခံခဲ့ရတဲ့အကြောင်းပြည်တော်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကိုအသိပေးခဲ့ပါတယ်။ပုဂ္ဂိုလ်ရေးဆိုင်ရာအချက်အလက်တွေကိုဖွင့်ချရေးလူတွေကိုလိန်လည်ဖို့ရည်ရွယ်တဲ့ဒီတိုက်ခိုက်မှုကိုတနင်္လာနေ့နှောင်းပိုင်းမှာ DNC အတွက်ဆောင်ရွက်ပေးနေတဲ့ Lookout Cyber လုံခြုံရေးလုပ်ငန်းကြီးကဖော်ထုတ်တွေ့ရှိခဲ့တာပါ။2016ခုနှစ်သမ္မတရွေးကောက်ပွဲကာလကတည်းကဆလို့ Democratic Party ရဲ့ Cyber လုံခြုံရေးကပြဿနာရှိခဲ့တာပါ။အဲ့ဒီအချိန်ကရုရှားအစိုးရနဲ့ချိတ်ဆက်တဲ့အင်တာနက်ချိုးဖောက်ဝင်ရောက်သူ hacker တွေက Democratic Party ရဲ့နိုင်ငံလုံးဆိုင်ရာကော်မတီရဲ့အင်တာနက်ဆာဗာတွေကိုချိုးဖောက်ဝင်ရောက်ပြီး ပါတီကိုယ်စားလှယ်လောင်းနေဖြစ်ကြတဲ့ဘာနီဆန်ဒါစ်နဲ့ဟီလာရီကလင်တန်တို့ရဲ့စီယုံရေးကြားအကွဲအပြဲဖြစ်သွားစေတဲ့အတွင်းရေးအပြန်အလှန်ပြောဆိုမှုတွေကိုလူသိရှင်ကြားဖွင့်ချခဲ့တာဖြစ်ပါတယ်။ရုရှားအစိုးရဘက်ကတော့ပါဝင်ပတ်သက်မှုမရှိဘူးဆိုပြီးထပ်ခါတလဲလဲညှင်းဆိုထားပါတယ်ရှင
်။အာဖဂန်နိုင်ငံရဲ့စစ်မျက်နှာတွေမှာကြီးကြီးမားမားအပြောင်းအလဲတွေရှိသလိုအသေးအပြောက်တွေကျင်းပတဲ့အထိတာလီဘန်ရဲ့တက်ခတ်မှုတွေတော်တော်များများနဲ့ကြုံနေရပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့မဟာဗျူဟာအနေတိုးတက်မှုတွေရနေတဲ့ကြောင်းအာဖဂန်နိုင်ငံကအမေရိကန်နဲ့နိုင်ငံတကာတပ်ဖွဲ့တွေရဲ့တမှုဗိုလ်ချုပ်ကြီးဂျွန်နီကောဆန်ကပြောလိုက်ပါတယ်။သမ္မတထရန့်အစိုးရကတော့အခြေအနေလိုအပ်ချက်ပေါ်မူတည်ပြီးအာဖဂန်တပ်ဖွဲ့တွေကိုစစ်ကူပေးနိုင်အောင်အမေရိကန်တပ်ဖွဲ့တွေကိုဖြန့်ချထားဖို့ပြည်ရဲ့နေထက်မှာပဲဆုံးဖြတ်ထားတာပါ။အမေရိကန်အစိုးရရဲ့မူဝါဒကြောင့်စစ်မြေပြင်မှာရန်သူဘက်ကတွက်ချက်နိုင်စွမ်းပေါ်တက်ရောက်မှုရှိခဲ့တယ်လို့ပြန်လည်သိမြင်ရေးဆွေးနွေးအောင်ဖိအားပေးနိုင်ခဲ့တဲ့အကြောင်းလဲဗိုလ်ချုပ်ကြီးနီကောဆန်ကဂျေရုဆလင်မှုကတဆင့်သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ညဉ့်ညဲရေးအတွက်အရင်ကမရဘူးတဲ့ခွင့်လန်းတွေရနေတယ်လို့အာဖဂန်သမ္မတအနေနဲ့လည်းရလာတဲ့ခွင့်ရေးကိုအသုံးချနေတဲ့အကြောင်းလဲပြောဆိုခဲ့တာပါ။
တောင်ကိုရီးယားနိုင်ငံတောင်ပိုင်းကိုချင်းကပ်လာတဲ့တိုင်ဖွန်းမုန်တိုင်းကြောင့်မိုးသည်လေပြင်းတိုက်ခတ်ပြီးတဦးပျောက်ဆုံးတဦးဒဏ်ရာရထားပါတယ်။ဂျပန်နိုင်ငံအနောက်ပိုင်းကိုလည်းဒီကနေ့နောက်ထပ်တိုင်ဖွန်းမုန်တိုင်းဥတီတိုက်ခတ်နေပါတယ်။တောင်ကိုရီးယားနိုင်ငံအနောက်တောင်ပိုင်းဆိုချွန်းမြို့ကိုမနေ့ပြန်တောက်ကြနေမနေ့၃နာရီမှာဆိုလစ်တိုင်ဖွန်းမုန်တိုင်းစတင်ဝင်ရောက်မယ်လို့မိုးစလပညာရှင်တွေကခန့်မှန်းထားပြီးမိုးရေချင်း၃လမကနေ၆လမကြာရွာသွန်းနိုင်ပြီးအမြင့်ဆုံးလေတိုက်နှုန်းကတနာယီကိုမိုင်၁၀၀နှုန်းကီလိုမီတာ၁၆၀ကျော်အထိရောက်မယ်လို့လည်းပြောဆိုထားပါတယ်။ကိုရီးယားကျွန်းဆွယ်တောင်ထူထပ်တဲ့ဒေသကိုဖြတ်သန်းပြီးတဲ့နောက်မှာမုန်တိုင်းကအာရော့လာမယ်လို့လည်းခန့်မှန်းထားကြပါတယ်ရှင
်။အမေရိကန်ပြည်သူဟာဝိုင်ကျွန်းမှာဆယ်စုနှစ်တွေအတွင်းအဆိုးဝါးဆုံးမုန်တိုင်းတစ်ခုဝင်ရောက်လာမှာဖြစ်တာကြောင့်ဒေသခံတွေကြိုတင်ပြင်ဆင်နေရပါတယ်။လိန်လို့မြည်ပေးထားတဲ့ပြင်းရအဆင့်၄ရှိတဲ့ဟာရီကိန်းမုန်တိုင်းရောက်မလာခင်မှာပဲဒေသခံတွေကဲဆိုးတွေလို့အခြေခံလိုအပ်မဲ့အိမ်သုံးပစ္စည်းတွေကိုအလူရဲ့ဝယ်ယူစုဆောင်းနေကြတာပါ။ပစိဖိတ်သမုဒ္ဒရာထဲမှာလိန်ဟာရီကိန်းမုန်တိုင်းတနအီလီတိုင်နှုန်း259မိုင်နဲ့ရွေးချယ်နေတာကိုလည်းနိုင်ငံတကာအာကာသအေဂျင်စီကရိုက်ကူးထားတဲ့ဓာတ်ပုံတွေမှာတွေ့မြင်ကြရပါတယ်။
နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မသိငီထိုက်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေကူထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အစီအစဉ်တွေကိုအင်တာနက်ဆောင်မြင်တာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နောက်ဆက်ဖတ်ရှုနိုင်ပါတယ်။ခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးဖို့အလဲရောက်လာပါပြီ။ရင်းဆုံးတော့ Bangladesh နိုင်ငံက Rohingya ဒုက္ခသည်သတင်းနဲ့စကြင်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေ Rohingya Muslim ဒုက္ခသည်တွေအလုံးရင်းနဲ့ထွက်ပြေးတိမ်းရှောင်ခဲ့ကြတာဒီသတင်းပတ်ဆိုရင်တစ်နှစ်ပြည့်ပါတော့မယ်။အစအကြံဖတ်သမားတွေကလွန်မြောက်ကင်းစကန်ကိုတိုက်ခိုက်ခဲ့လို့နေမီရှင်းလေးလုတ်တဲ့စစ်စင်ရေးကြောင့်ရိုဟင်ဂျာ9သိန်းကျော်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။ရိုဟင်ဂျာဒုက္ခသည်အရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့သတင်းတောက်စတီဗ်ဆန်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားကနေသတင်းပေးပို့ထားတာကိုဒေါက်ခင်ဆိုးဝင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီ။တိမ်းမြင့်ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစပြီးထွက်ပြေးတိမ်းရှောင်ခဲ့ကြတာတစ်နှစ်ရှိသွားပါပြီ။ရေကြီးမြေပြိုတာတွေအလွယ်တကူဖြစ်လေရှိတဲ့နေရာတွေကစခန်းတွေမှာဒုက္ခသည်ခုနှစ်သိန်းကျော်ကြက်ကြက်တဲတဲပြုတ်သိမ့်နေကြရပါတယ်။ဒီလိုစိတ်ပျက်စရာကောင်းတဲ့အခြေအနေမှာတောင်းအပတ်စဉ်ဆိုသလိုနောက်ထပ်ဒုက္ခသည်အစ်စ်တွေရောက်နေကြစေပဲလို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရသူ Caroline Gluck ကပြောပါတယ်
။ Families are still arriving from Myanmar into Bangladesh seeking safety, seeking protection.
မြန်မာနိုင်ငံကနေမိသားစုလိုက်ဘင်္ဂလားဒေ့ရှ်ဘက်ကိုလာနေကြဆဲပါပဲ။သူတို့ရာလုံခြုံမှုအတွက်အကာအကွယ်ရအောင်ဒီဘက်ကိုတိမ်းရှောင်လာကြတာပါ။အခုချိန်ထိဒုက္ခသည်အစ်စ်တွေထပ်ပြီးတော့ရောက်လာတာဟာဒီမှာရှိနေတဲ့ဒုက္ခသည်တွေအတွက်မြန်မာနိုင်ငံကိုပြန်ဖို့စိတ်မချရသေးဘူးဆိုတဲ့အချက်ပြသလိုဖြစ်နေပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တွေကိုအတင်းအကျပ်နေရာပြောင်းတာပြန်ဖို့တာတွေမလုပ်ဘူးလို့စဉ်းစားပေးနေတဲ့အတွက်ကျမတို့ကကျေးဇူးတင်ပါတယ်။ဒါဟာမြန်မာအစိုးရရဲ့ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးလုပ်ငန်းစဉ်မှာဖော်ပြထားတဲ့မူလည်းဖြစ်ပါတယ်
။ရခိုင်ပြည်နယ်ထဲမှာနေထိုင်ဆဲဖြစ်တဲ့ရိုဟင်ဂျာတွေအပေါ်တင်းကျပ်တဲ့ကန့်သတ်ချက်တွေနဲ့တားဆီးပိတ်ပင်နေဆဲဖြစ်တယ်လို့လူ့အခွင့်အရေးအဖွဲ့တွေရဲ့အစီရင်ခံစာတွေမှာဖော်ပြထားပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေကလည်းအဲ့ဒီနေရာတွေကိုတောလာခွင့်မပြုဘူးလို့ဆိုပါတယ်။မြန်မာအစိုးရကရခိုင်ပြည်နယ်အတွင်းလူ့အခွင့်အရေးချိုးဖောက်တာတွေပြစ်မှုကျူးလွန်တာတွေအတွက်တတိယမြောက်စုံစမ်းစစ်ဆေးရေးကော်မရှင်ထပ်ဖွဲ့လိုက်တာနဲ့ပတ်သက်လို့လည်းအလုပ်ဖြစ်မှာမဟုတ်ဘဲနာမည်ပြက်ဖို့များတယ်လို့ HRW လူခွင့်ရေးစောင့်ကြည့်တဲ့အဖွဲ့ရဲ့ပြောခွင့်ရသူ Phil Robertson ကပြောပါတယ
် We also need to see real accountability in Myanmar for these atrocity crimes that have been committed by the armed forces
စခိုင်းပြည်နယ်မှာစစ်တပ်ရဲ့ရဲတပ်ဖွဲ့ကကျူးလွန်ခဲ့တဲ့ရက်စက်တဲ့ပြစ်မှုတွေအတွက်မှန်မှန်ကန်ကန်တာဝန်ခံမှုကိုကျွန်တော်တို့တွေတွေ့လို့တာဖြစ်ပါတယ် နောက်ဆုံးဒီလိုမျိုးတောင်းခံမှုတစ်ခုခုသာရှိခဲ့မယ်ဆိုရင်ရခိုင်ပြည်နယ်အခြေအနေအတွက်တင်မကောက်ပါဘူးတနင်္ဂနွေလုံးအတွက်ပါအကျိုးရှိမှာဖြစ်ပါတယ
်အနှိပ်စက်ခံခဲ့ရသူတွေကတရားမျှတမှုကိုစောင့်ဆိုင်နေကြချိန်မှာဒုက္ခသည်စခန်းကခေါင်းဆောင်လူကြီးတွေကတော့သူတို့ရဲ့ကံကြမ္မာနဲ့ပတ်သက်လို့အစိုးရတွေရဲ့ဆွေးနွေးမှုတွေမှာသူတို့ဆန္ဒတွေကြားသိနိုင်အောင်အားထုတ်နေကြပါတယ်ငြိမ်းချမ်းရေးနဲ့လူခွင့်ရေးဆိုင်ရာရိုဟင်ဂျာအတိုင်းဝိုင်းရဲ့ခေါင်းဆောင်မိုဘစ်ဘူလာကတော့သူတို့ဟာမြန်မာနိုင်ငံသားတွေအဖြစ်တက်တည်ပြဖို့အထောက်အထားတွေစုစည်းနေပြီးတော့တည်ဆုံးခဲ့သူ1000ကျော်ကိုလည်းမှတ်တမ်းတင်စည်ရင်းပြုစုနေတယ်လို့ပြောပါတယ
် So we collect all those data to show the
So we collect
တို့ရောနိုင်ငံတကာအတိုင်းဝိုင်းကိုပါကျွန်တော်တို့ဟာမြန်မာပြည်ကရိုဟင်ဂျာတွေပါဆိုတာပြသနိုင်ဖို့စည်ရင်းပြုစုနေပါတယ်အကြမ်းဖက်နှိပ်စက်မှုတွေနဲ့ပတ်သက်လို့ ICC နိုင်ငံတကာပြစ်မှုခုံရုံးတင်နိုင်ဖို့စည်ရင်းပြုစုမှတ်တမ်းတင်နေပါတယ်ဒီလိုမှတ်တမ်းတွေမတင်ပြနိုင်ရင်တော့အောင်မြင်မှာမဟုတ်ပါဘူးစင်းစရာကအရေးကြီးပါတယ်
မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုအတိအမှတ်မပြုပေးမဲ့လို့ဒုက္ခသည်တွေပြန်ခေါ်ရင်းမှာပူးပေါင်းဆောင်ရွက်တာတွေတော့ဆက်လုပ်နေစေဖြစ်ပါတယ်ဒါပေမဲ့ဒုက္ခသည်တွေစိတ်ချလက်ချပြန်နိုင်မဲ့လက္ခဏာမတွေ့ရသေးပါဘူးတဲ့ရိုဟင်ဂျာမွတ်စလင်တွေအနေနဲ့ရှေ့ဆက်ရမယ့်ခီးကတော့ဒုက္ခတွေနဲ့သာပြည့်နှက်ဖို့များတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazaar ကနေ Steve Sanford က VOA အတွက်သတင်းပေးပို့ထားပါတယ်ရှင်
လောက်ကင်ဆိုရင်ပြောပြသွားတာဖြစ်ပါတယ်အခုတခါတော့ရခိုင်ပြည်နယ်ကအခြေအနေတွေကိုလည်းပြောပြခြင်းပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာတိမ်းနဲ့ချီပြီးထွက်ပြေးခဲ့တာဩဂတ်လ25ရက်နေ့ဆိုတနည်းရှိပြီဖြစ်ပြီးတော့ရခိုင်ပြည်နယ်အတွင်းမှာတော့လူသားချင်းစာနာမှုအကူအညီတွေအထူးလိုအပ်နေဆဲဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်ကုလသမဂ္ဂနဲ့မြန်မာအစိုးရတို့ကြားရရှိထားတဲ့သဘောတူညီချက်တိုင်းရခိုင်ပြည်နယ်ရဲ့လူသားချင်းစာနာမှုအထောက်အကူပေးလှုပ်ဆောင်ဖို့မှာလဲအခုချိန်ထိဆွေးနွေးနေရုံပဲလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံဌာနကိုယ်စားလှယ်ကပြောပါတယ်အပြည့်အစုံကိုတော့ဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
မနစ်ကဩဂုတ်လမှာအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကလုံခြုံရေးစခန်း30ကျော်ကိုဝင်ရောက်စီးနှင်ခဲ့တဲ့အတွက်လုံခြုံရေးတပ်တွေကနေမြေရှင်းလင်းလုပ်ခဲ့တဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံတဲ့ရိုဟင်ဂျာတွေနေရပြန်ရင်းနဲ့ပတ်သက်ပြီးပူးတွဲဆောင်ရွက်ဖို့အတွက်မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးပြည်သူ့အင်အားဝန်ကြီးဌာနနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP တို့ဇွန်လ6ရက်နေ့ကနားလည်မှုစာချုပ်လော MOU ကိုလက်မှတ်ရေးထိုးခဲ့တာပါသဘောတူညီချက်ထဲမှာကုလသမဂ္ဂအနေနဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်ခွင့်ပြုထားတယ်လို့အဲ့ဒီဒေတာတွေကိုတွားရောက်အကဲဖြတ်ဖို့လဲသဘောတူထားတာဖြစ်ပါတယ်။ဒါပေမဲ့တွားရောက်ခွင့်ကောင်းကောင်းမရသေးတဲ့အတွက်ကုလသမဂ္ဂအဖွဲ့တွေတွားရောက်ကူညီခွင့်ရဖို့အရေးတကြီးလိုအပ်နေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရစတီဗန်ဒူဂျာရစ်ကဘူတပူးနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်။
This coming Saturday, August 25th, marks 1 year since the most recent outbreak of violence in Rakhine State in Myanmar forced more than 700,000
people to flee to Bangladesh. Yakhine Pinere, Nasong Jampemuri, Pipwaga Jinga, Satimbi, Rohingya Kona Tengjo, Bangladesh Peku, Tupi Kolongde, Tinimyang Nipalani, Pipare. Yamasuan Ekula Tamagaru Aja, Nalemusa Jona Lama Yetunangabime, Tidare Tutemu Yaze Busoye.အဲ့ဒီဒေတာတွေစီကုလသမဂ္ဂအဖွဲ့အစည်းတွေထိထိရောက်ရောက်သွားပြီးကုညီခွင့်တွေပေးဖို့အရေးကြီးလိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးကပြောပါတယ်။ဒါအပြင်လွတ်လပ်စွာသွားလာခွင့်တွေလုံခြုံစိတ်ချမှုတွေနဲ့နိုင်ငံသားဖြစ်ခွင့်ပေးဖို့တွေအပါအဝင်ပြဿနာဖြစ်ပွားရတဲ့အကြောင်းရင်းတွေကိုထုတ်ဖော်ပြောဆိုဖို့လိုအပ်တယ်လို့လည်းပြောပါတယ
်။မြန်မာအစိုးရနဲ့သဘောတူညီချက်တွေရရှိခဲ့ပေမဲ့နှစ်လကျော်ကြာလာတဲ့အထိထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့ဆွေးနွေးနေရသေးပဲလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူ OCHR ရဲ့ဌာနကိုယ်စားလှယ် Nat Otsby က Writers သတင်းဌာနကိုပြောပါတယ
် We are still in a dialogue with how to achieve effective access so that we can come in and
ဒီဒီသားရစီတော့ပြီးချီတီရော့ရော့ဆောင်ရွက်နိုင်ဖို့အတွက်ဘယ်လိုလုပ်နိုင်မလဲဆိုတာကိုအခုအချိန်ထိဆွေးနွေးနေရတော့မှာဒါမှလက်မှတ်ရေးထိုးထားတဲ့နားလည်မှုစာချုပ်တော်ထဲမှာပါတဲ့ကျွန်တော်တို့လုပ်ရမယ့်အလုပ်တွေကိုလုပ်နိုင်မှာပါဒီလိုဆွေးနွေးတဲ့နေရာမှာလည်းတင်းရင်တင်းနီးပါပဲဒါပေမဲ့လည်းပြဿနာရှိနေတာကထိထိရောက်ရောက်သွားလို့ခွင့်ရဖို့ဆိုတဲ့အခြေအနေကဘာကိုဆိုလိုတာလဲဆိုတော့ကိုစူးနေဖို့လိုနေတာပါ
အကူအညီပေးရေးဖွဲ့တွေသွားရောက်ခွင့်ကိုမြန်မာအစိုးရဘက်ကအခုခါမှာအကန့်အသတ်နဲ့ခွင့်ပြုထားပါတယ်မောင်တော်နဲ့ဘူးသီးတောင်မြို့နယ်တွေထဲမှာရှိတဲ့ကျေးရွာ23ရွာကိုပဲသွားရောက်ခွင့်ပေးထားတာဖြစ်ပြီးအဲ့ဒီကျေးရွာတွေကိုသွားခွင့်ပြုဖို့ဘယ်လိုပုံစံနဲ့ရွေးချယ်တယ်ဆိုတာမသိရသေးဘူးလို့လည်း Mr. Otsby ကပြောပါတယ်မြန်မာအစိုးရပြောခွင့်ရဥစော်ထေးကတော့ကုလသမဂ္ဂအနေနဲ့အခုသတ်မှတ်ထားတဲ့နေရာတွေကိုတွားရောက်ခွင့်ရှိပြီး Now, ma, the road long and rich chebu to a long name, eh, Lupio Valley. Tapian, Lolo Sema, the Madi Darima, UNTP ga, Shibi Simangini, a county pobu to a quimpu tabi, a cook quimpu tari de darin, a malon lau de busoe, a suan a taman, he nine nine, Lupio Jagiraba. She came your pointy dago, Ludaja Sana Musan, a taku babu, a kulu, a cantan, a tadalo, a guni de luni du retre, a take a takuri, bego miaramo.
The United Nations remain deeply worried about the humanitarian situation in Rakhine, where some
660,000 people in need across Rakhine State.
သူတို့လုတ်ကန်နေကြလုပ်ငန်းတွေကိုအခုထိပြန်ပြီးလုံမပေးနိုင်ကြသေးပါဘူး။ဒါပြင်ဒီ2018ခုနှစ်ဇန်နဝါရီလကနေဇွန်လအတွင်းဘင်္ဂလားဒေ့ရှ်ဘက်ထပ်ပြီးရောက်သွားကြတဲ့ဒုက္ခသည်အရေအတွက်ကတပေါင်းတစ်ထောင်ကျော်ရှိနေပြီးအကြမ်းဖက်မှုတွေဖြစ်ပွားတယ်ဆိုတဲ့သတင်းတွေလည်းကုလသမဂ္ဂလုံခြုံရေးကောင်စီကရိုဟင်ဂျာအရေးတစ်ခုဖွင့်ဆွေးနွေးပွဲလုပ်ဖို့အတွက်စီစဉ်ထားပြီးက
ားချင်းစာနာမှုအကူအညီတွေလိုအပ်နေသေးဖြစ်တဲ့အကြောင်းကိုဒေါက်ခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်။မကြာခင်မှာတော့နိုင်ငံတကာသတင်းတပုတ်ကိုပြောပြသွားဖို့ရှိပါတယ်။ဒီမတိုင်ခင်မနေ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာကြောင့်ဆွေးနွေးမလဲဆိုတာကိုအတည်ပြုခြင်းပါတယ်ခင်ဗျာ။
ရရှိများရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာအာစာအစိုးရအုပ်စုရဲ့တိုက်ခိုက်မှုကြောင့်နှောင်းဆက်တွေလုံခြုံရေးနဲ့လူခွင့်ရေးပြဿနာတွေပေါ်ခဲ့တာဒီတစ်ပတ်ထဲမှာတနည်းပြပါပြီရခိုင်ပြည်နယ်လုံခြုံရေးနဲ့တည်ငြိမ်ရေးမြမအစိုးရရဲ့ကြိုးပမ်းမှုတွေဟာတနည်းအတွင်ဘလောက်ထိခီးပောက်ခဲ့ပါပြီလဲစိန်ခေါ်ကဲဆန်းချက်တွေနဲ့ရှေ့မှာကြော်လွားရမယ့်အခက်အခဲတွေဘာတွေကြံနေသေးလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပြည်တွင်းပြည်ပဖီးယားတွေကြားကရခိုင်ပြည်နယ်အရေးမြမအစိုးရကဖြည့်ရှင်းဖို့ကြိုးပမ်းမှုတွေမှာအားနည်းချက်အားသာချက်တွေအပေါ်တော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။သောရရှင်နေအနေနဲ့ကျွန်တော်တို့ရဲ့တိုက်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ခြင်းပါတယ်။ VO မြန်မာပိုင်းကနေခြေတော်ရင်းနဲ့ညနေခင်းသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတခါတော့အမေရိကန်နဲ့တူရကီဆက်ဆံရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုအလဲပေးကြပါရစေ။အမေရိကန်နဲ့တူရကီနှစ်နိုင်ငံကြားတင်းမာမှုတွေဖြစ်ရတဲ့အကြောင်းတွေထဲမှာတူရကီမှာအမေရိကန်တရားဟောဆရာတဦးဖန်ခံရတဲ့ကိစ္စ၊သမ္မတဒေါ်လန်ဒ်ထရမ့်ကနေတူရကီပေါ်ကုန်သွယ်ခွင့်တင်းကျပ်တဲ့ကိစ္စတွေပေါ်ပါရစေ။နေတိုးမဟာမိတ်တွေအဖြစ်နဲ့နှစ်အတန်ကြာရှိခဲ့တဲ့နှစ်နိုင်ငံဆက်ဆံရေးအရင်လိုပြန်လည်ကောင်းမွန်လာဖို့နောက်ကျသွားပြီလား။Greta Van Susteren က VOA Plug-in ဒီသတင်းပတ်ရဲ့အစီအစဉ်မှာဒီအကြောင်းကိုသုံးသပ်ဆွေးနွေးထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့ Robert Raffer ရေးသားပေးပို့ထားတဲ့သတင်းကိုကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ American နဲ့ Turkey ကြားတင်းမာမှုတွေရှိနေတဲ့ကြားမှာပဲ2019မှာ S-400 လေကြောင်းကာကွယ်စနစ် Russia ကနေပြီးတော့ Turkey ကိုပေးပို့မယ်လို့ Russia စုအပိုင် Interfax သတင်းဌာနကကြေညာသွားတာမို့လို့တင်းမာမှုကပိုတိုးလာပါတယ်။ S-400 လေကြောင်းကာကွယ်စနစ်ဟာတခြားနေတိုးကာကွယ်စနစ်တွေနဲ့လက်လျောညီထွေမှုမရှိဘူးဆိုတာကိုအမေရိကန်ရောနေတိုးတာဝန်ရှိသူတွေကပါတူရကီကိုသတိပေးပါတယ်။ဒီတော့တွေ့မှာပဲတူရကီနိုင်ငံရဲ့လီရာငွေကြေးဟာအမေရိကန်ဒေါ်လာနဲ့ရှင်တော့အတော်လေးတန်ဖိုးကျလာနေပါတယ်။ဒီမတိုင်ခင်ကတော့တူရကီပေါ်မှာကုန်သွယ်ခွန်တင်းကျပ်မှုတတိယသမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့တာပါ။နိုင်ငံခြားတင်းမာမှုတွေထဲမှာတော့အမေရိကန်ဘာသာရေးတရားဟောဆရာအင်ဒရူးဘရွန်ဆန်ကိုတူရကီကနေပြီးတော့အကြမ်းဖက်ဝါဒဆွဲဆွဲချက်တွေနဲ့ထောင်ဒဏ် $20 အမိန့်ချခဲ့တာလည်းပါပါတယ်။တရားဟောဆရာဘရွန်ဆန်ဟာအမေရိကန်မှာပြည်ပြည့်ဖြစ်နေတဲ့တူရကီဘာသာရေးဆရာတဦးနဲ့အဆက်အနွယ်ရှိတယ်ဆိုပြီးတော့တူရကီကနေပြီးတော့ဆွဆွဲထားတာပါ။အမေရိကန်မှာရှိနေတဲ့တူရကီဘာသာရေးခေါင်းဆောင်ဖာတူလာဂူလန်ဟာတူရကီနိုင်ငံမှာဖြစ်ခဲ့တဲ့မအောင်မြင်တဲ့2016အာဏာသိမ်းမှုမှာပါဝင်ပတ်သက်တယ်ဆိုပြီးတော့ဆွဆွဲခံထားရပါတယ်။ မေရိကန်တရားဟောဆရာဘရွန်ဆန်အပေါ်ဆွဆွဲချက်တွေဟာအခြေမြင့်မရှိတာကြောင့်မလို့သူ့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုထားပါတယ်။ဆီးရီးယားနိုင်ငံမှာရုရှားကဝင်ရောက်ဆွတ်ဖက်မှုနဲ့တူရကီအနေနဲ့ရုရှားပေါ်မှာစွန့်ရင်အရာမိခိုရတာတွေဟာတူရကီကိစ္စဖြစ်ရှင်းတဲ့နေရာမှာပို့ပြီးတော့အခေယာကျတယ်လို့အရင်အမေရိကန်ဘူထောက်လိုက် CIA ညွှန်ကြားရေးမှူးဟောင်းလီယွန်ပနီတာကပြောပါတယ
်။ So the longer this goes on, the more Turkey will rely on Russia.
ဒီတိုင်းရေရှည်ဖြစ်လာမယ်ဆိုရင်တူရကီကရုရှားပေါ်ပို့ပြီးမိခိုလာမယ်။ဒါပြင်ဒေသတွင်းတခြားနိုင်ငံတွေကလည်းအရှေ့လယ်ပိုင်းဒေသခေါင်းဆောင်မှုမှာရုရှားကိုမျှော်လင့်လာကြမယ်။တူရကီနဲ့ဒေသတွင်းတခြားမဟာမိတ်အာရဗ်နိုင်ငံတွေနဲ့အစဉ်လာရဆက်ဆံရေးကိုပြန်လည်ထိန်းမထားဘူးဆိုရင်အီရန်ချင်းကြောင်းမှု ISIS ချင်းကြောင်းမှုနဲ့တခြားအကြမ်းဖက်ဝါဒဆွဲချင်းကြောင်းမှုတွေကိုကင်တွယ်နိုင်ဖို့ဒေသတွင်းညွန်ပေါင်းအဖွဲ့လုံမထားဘူးဆိုရင်ဒါဟာအမေရိကန်ပြည်ထောင်စုအတွက်စိုးရိမ်စရာပါ။ဒါကဘာကြီးမှာအမေရိကန်ဩဇာကိုကြာဆင်းသွားရုံနဲ့မဟုတ်ဘူးကျွန်တော်တို့အတွက်လိုအပ်တဲ့လုံခြုံရေးကိစ္စတွေမှာပါအားနည်းသွားမယ့်အနေအထားတွေပါဒါတွေဆောင်ရွက်နိုင်ဖို့ကတူရကီကကျွန်တော်တို့အတွက်လိုအပ်ပါတယ
်အခုချိန်မှာတော့တူရကီနိုင်ငံတွင်တင်းမာမှုတွေကထင်သာမြင်သာရှိနေပါပြီတင်းလာနေတုန်းကဆိုရင်တော့တူရကီနိုင်ငံရဲ့မြို့တော်အန်ကာရာမှာရှိတဲ့အမေရိကန်တန်ယုံကိုဖျက်သွားတဲ့ကားစင်းပေါ်ကနေပြီးတော့တရက်နဲ့လှမ်းပစ်ခတ်တာမျိုးကြုံခဲ့ရပါတယ်အဲ့ဒီဖြစ်ပျက်မှာတော့ဒဇုံတရာထိခိုက်ဒဏ်ရာရတာမျိုးတော့မရှိခဲ့ပါဘူးခင်ဗျာ
အမေရိကန်နဲ့တူရကီဆက်ဆံရေးတင်းမာနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုသားညင်ဦးပြောပြသွားတာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ခြားသောပရင်းနေညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ79 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒါပြင်ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုလည်းညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ Asia Set 7 Juru နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese news.com မှာလည်းတိုက်ရိုက်ကြည့်ရှုလို့ရပါတယ်။ဒါပြင် Twitter နဲ့ YouTube စာမျက်နှာတွေကလည်းကြည့်ရှုလို့ရနိုင်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်လွင်ကတက်လက်ကြီးညာပေးมาဖြစ်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတရွေးကောက်ပွဲတွေမှာကျင်းပခဲ့ရပိုင်းလို့2016ခုနှစ်ထဲမှာကိုပိုင်ရှင်းနေတူဖြစ်တဲ့ Michael Cohen ကတဆင့်နှုတ်ပိတ်ခငွေပေးခဲ့တာသူ့ကိုပိုင်ပတ်စံနဲ့ပေးခဲ့တာသာဖြစ်ပြီးမဲဆိုဘွေရန်ပုံငွေတွေကသုံးဆွဲတာမဟုတ်ကြောင်းသမ္မတ Donald Trump ကပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းအဲ့ဒီချိန်တုန်းကငွေပေးခဲ့တဲ့ကိစ္စကိုမသိတဲ့အကြောင်းနဲ့နောက်ပိုင်းကျမှသိလာခဲ့တာဖြစ်ကြောင်းလဲ Fox News သတင်းဌာနနဲ့တွဲဆုံမေးမြန်းခန်းမှာသမ္မတ Trump ကပြောဆိုခဲ့တာပါAmerican ဘိုးထောက်လိုင်း agency CIA အကြီးအကဲဟောင်း John Brennan ကိုလွန်ကျွေးရာစစ်ကြသူလူပုဂ္ဂိုလ်စင်းကနေပယ်ဖြစ်ဖို့သမ္မတ Donald Trump ရဲ့ဆုံးဖြတ်ချက်ဟာ Democracy စနစ်နဲ့ဆန့်ကျင်ပြီးလက်ရှိကျင့်သုံးနေတဲ့ကျေပြန့်လာတဲ့အုပ်ချုပ်စနစ်ပေါ်ချင်းချောက်မှုတရဖြစ်ကြောင်း CIA အကြီးအကဲဟောင်းနောက်တိုးဖြစ်တဲ့ Michael Hayden ကပြောလိုက်ပါတယ်လူပုဂ္ဂိုလ်တူရဲ့လွန်ကျွေးရေးစစ်ကြမှုကိုပယ်ဖြစ်နိုင်တဲ့စံနှုန်းသတ်မှတ်ချက်73ခုနဲ့ညှိစွမ်းနိုင်တဲ့လုပ်ရမျိုး Brennan ဘက်ကလုပ်ခဲ့တာမျိုးမရှိပဲသူ့ရဲ့နိုင်ငံရေးဆိုင်ရာသဘောထားပြမချက်တွေကြောင့်သာသမ္မတ Trump ကအခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့လဲ CIA အကြီးအကဲဟောင်း Hayden က VOA ကိုပြောဆိုခဲ့တာပါ American နဲ့တရုတ်နိုင်ငံတို့ကြားအပြန်အလှန်တွင်းကုန်ကုန်တိုးမြင့်တဲ့အစီအစဉ်တွေဒီနေ့မှာပဲတရုတ်ဝင်ဆက်တင်လိုက်ကြပါတယ် American ဘက်ကတော့ဒေါ်လာ16ဘီလီယံတန်ဖိုးရှိတဲ့တရုတ်တွင်းကုန်တွေပေါ်အခု25ရာခိုင်နှုန်းကောက်ခတ်မှုဒီလဆန်းမှာပဲကျင်းပထားတာပါဒီမတိုင်ခင်ဇူလဆန်းမှာတော့ကလည်းဒေါ်လာ34ဘီလီယံတန်ဖိုးရှိတဲ့တရုတ်တွင်းကုန်တွေပေါ်အခု25ရာခိုင်နှုန်း American ဘက်ကတိုးမြင့်ထားပါတယ်ပြည်ထောင်နိုင်ငံပါရီမြို့တော်စင်ကြေပုံးရက်မှာဒီနေ့ဓာတ်နဲ့တိုက်ခတ်မှုဖြစ်ရာကလူနှုတ်ဦးတည်ဆုံးပြီးတူဦးပြင်းထန်ထန်ရသွားပါတယ်မြို့တော်နောက်ဘက်မှာရှိတဲ့ traffic ရက်မှာဖြစ်တဲ့တိုက်ခိုက်မှုတွင်တိုက်ခိုက်သူတို့ရောရဲတွေကအသေးပြက်ကတ်ဖမ်းဆီးခဲ့ကြောင်းလဲဒေသခံအာဏာပိုင်တယောက်ကပြောပါတယ်တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းလဲ IS စစ်သွေးရေးအဖွဲ့ကကြေညာထားခဲ့တာပ
ါသတင်းချင်းချုပ်ကိုကိုအောင်လုံးကြေညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်တိန်ဂီထိုက်ဖြစ်ပြီးတော့ engineer ကတော့ Justin Thwaite ဖြစ်ပါတယ်Few American တန်ညနေပိုင်းညပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ9 25 32နဲ့51တို့ပြင်လိုင်းလမ်းမီတာ190တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.
From Washington, this is